လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်နေပေးရမှာအကူအညီပေးခဲ့တဲ့မဲရုံဝန်ထမ်းတို့ကိုဗစ်ရောဂါကူးစက်ခံရတဲ့တွင်ကြောင့်ရွေးကောက်ပွဲလုပ်ငန်းတွေမှာရောဂါကူးစက်မှုအန္တရာယ်ကာကွယ်ဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်းပါ။တနင်္ဂနွေနေ့ရွေးကောက်ပွဲနေ့မှာအကြောင်းမျိုးမျိုးကြောင့်မဲပေးဖို့အခက်အခဲရှိသူတွေကိုကြီးခဲ့တဲ့ကြာတာပရင်းလေးကစကြိုတင်မဲပေးခွင့်ပြုရမှာအကူအညီပေးနေတဲ့မဲရောင်ဝန်ထမ်းတို့ရောဂါပိုးကူးစက်ခံရကြောင်းဒီတစ်ပတ်ထဲမှာပဲအတည်ပြုခဲ့တာပါ။အယဝတီတိုင်းပတိုင်းမြို့မှာကျူတင်မဲတွေအိမ်တိုင်းရာရောက်လိုက်ကောက်ခဲ့ကြတဲ့မဲရုံဝန်ထမ်း5ဦးကိုဗစ်ရောဂါကူးစက်ခံခဲ့ရတယ်လို့လည်းပတင်ခရိုင်ပြည်သူ့စစ်ရုံအုပ်ကြီးဒေါက်တာတန်မင်းထွတ်ကပြောပါရယ်ကူးစက်မှုဖြစ်ရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေပြီးထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွာအလာကန့်သတ်စောင့်ကြည့်နေတယ်လို့လည်းပြောပါရယ်
ကျွန်တော်သွားကောက်တဲ့အိမ်ကအူလို့တဲ့စုံစမ်းကြည့်တာကတော့ဟိုသူတင်းမှာ6ယောက်ရှိတယ်ပေါ့နော်ယောက်ကဟိုတယောက်ကတော့ negative ထွက်တယ်ခုနှစ်ယောက်ကပေါ်တယ်ထွက်တယ်ခုနှစ်ယောက်ကလည်းအကုန်လုံးအိမ်ထဲကိုဝင်သွားတာမရှိဘူးအကျိုးအိမ်ထဲမှာဈမ်းပေါ်မှာရက်ပြီးစောင့်နေလူတွေသူတွေရှိတယ်ဆိုတော့ကျွန်တော်ကတခုသာမန်ရရှိတာသူတို့ထဲမှာတယောက်ကသူတို့ boundary area မှာဆံဝင်သွားမှုတွေခင်ဗျအဆံဝင်သွားမှုတွေကကျွန်တော်သူတို့အချင်းချင်းပဲကြံကိုနေကြလားလို့ကျွန်တော်ကသာမန်ရရှိတယ်ဆိုတော့သူတို့အိမ်သားတွေကျွန်တော်ဥလို့လည်းကိုယ်နဲ့နေမှာတော်တော်များများခေါ်ပြီးတော့ဆက်တာပါဗျာကျွန်တော်အရင်အတွက်တော့ကျွန်တော်အတိအကျမသိဘူးဒါပေမဲ့50လောက်တော့ကျွန်တော်ရှိနေတယ်ကျွန်တော်ကခေါ်ထားပါဘူးနော
်ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့ကတ်ယောဂါကာလာကျင်းပမဲ့ရွေးကောက်ပွဲမှာယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ဖို့ကြိုတင်ပြင်ဆင်မှုတွေနဲ့လက်ရှိမှုတွေရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ပတိုင်းမြို့မှာယောဂါကူးစက်မှုအတည်ပြုခဲ့တဲ့မဲရုံဝန်ထမ်းတွေနေရာကိုတော့နောက်ထပ်အဖွဲ့ဝင်တွေနဲ့အစားထိုးပြီးလုပ်ငန်းတွေဆက်လက်ဆောင်ရွက်နေတယ်လို့လည်းပတိန်ခရိုင်ရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတိလွင်ကပြောပါတယ်။အ
ဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ကညာတွင်းချင်းပဲကျွန်တော်တို့ခရိုင်နဲ့မြို့နယ်ဥက္ကဋ္ဌနဲ့တိုင်ပြီးတော့နောက်နေပါပဲတခါတည်းဟိုအဲ့ဒီဆံမတွေနေရာမှာကျွန်တော်တခါတည်းအစားထိုးပါတယ်ခင်ဗျာ။
ကြည့်ခဲ့တဲ့လထဲမှာတော့လည်းရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ပဲခူးမြို့နယ်ကော်မရှင်အဖွဲ့ကအဖွဲ့ဝင်တို့မှလည်းကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးနောက်သူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းအသွာအလာကန့်သတ်စစ်ဆေးခဲ့ပါတယ်။ကိုဗစ်ရောဂါကြောင့်လူစုလူဝေးရှောင်ဖို့တတိပေးထားပေမဲ့ရွေးကောက်ပွဲကလာကျင်းပတဲ့အခါထိတွေ့ဆက်ဆံမှုတွေရှိနိုင်တာကြောင့်ကျိုးတင်ကာကွယ်မှုတွေနဲ့ကျန်းမာရေးစစ်ဆေးမှုတွေလုပ်ဖို့အရေးကြီးတယ်လို့လည်းရန်ကုန်တိုင်းဖြန်းနာကုစေခန်းတာဝန်ခံတောက်တာကျော်မင်းထွန်းကတိုက်တွန်းပါတယ်။
ဒီကဒီ main ရုံပေါ့နော်အဓိကပေါ့ဒီ covid 19 positive ပေါ့နော်ဆက်လိုက်ရင်လည်းအရေးကြီးတယ်ဟိုဖြစ်နိုင်ပေါ့နော် main ရုံမဆောက်ရင်လည်းတို့ sweat test ပေါ့နော် rapid test ဖြစ်ပြီးကျွန်တော်တို့စစ်ဆေးတင်တယ်စစ်ဆေးပြီးမှတို့ negative ကျင်းရှင်းမှာပေါ့နော်ကျွန်တော် main ရုံမှာထိုင်ပြီးတော့ဒီ main ကိစ္စလုပ်တင်တယ်ပေါ့နော်ကျွန်တော်အမြင်ပေါ့နော်ဒါပေမဲ့အဲ့ဒါကလုပ်ရမယ်ပေါ့ကျွန်တော်ရှိတော့ဒါဟိုတလောကလာပြတယ်အနေနဲ့ပြောက်တယ်ဖြားတယ်ပေါ့နော်ကျွန်တော်အိမ်မှာ sweat ကြည့်လိုက်တဲ့အချိန်မှာ positive တွေအဲတို့ကြောင့်ကျွန်တော်ထောက်ခံလာပြီးတော့ main ကိစ္စမှာတို့ပါဝင်ပူးပေါင်းလို့မရတဲ့အကြောင်းပေါ့နော်အဲ့မှာတယောက် positive ထွက်မယ်ဆိုရင်လားမဲထားဖြတ်ပြီမဲပေါ့နော်ကျွန်တော်စီစူးလို့ရှိမယ်စီစူးတွေကလည်းဟိုမဲထဲမယ်ပြုမယ်ပေါ့နော်တို့လည်းတွေးမယ်ပေါ့နော်တွေးမယ်ဆိုရင်ဟောတက်ဖြစ်နိုင်တယ
်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပက္ကလာလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာပြီးပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်ဒါပေမဲ့လည်းလွတ်လပ်မျှတာတဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းချေတပန်းကျော်မဲပေးခွေဆုံးရှုံးမဲ့အချိန်လေးမှရှိနေသလိုကိုဝေကတ်ယောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာကိုတိုင်မဲပေးသူအရေးတော်ဟာလည်းအရင်ထက်ရော့နေနိုင်တယ်လို့အကဲခတ်သူတွေကခန့်မှန်းနေကြပါလိမ့်ရှင်။ကျွန်မအကနိုရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။